မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေရုချာချင်းပြည်နယ်ပလောင်ဝါမြို့နယ်ဘက်မှာဒီကနေ့တိုက်ပွဲဖြစ်ပြီးတော့တပ်မတော်ဘက်ကလေကြောင်းကနေမှတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်။အဲ့ဒီအချိန်ကြောင့်ဒေသခံကြေးရွာသားတွေဥယျာဉ်ဆွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောဆိုထားပါရယ်။ပြည်စုံကတော့ထိုင်းချေဆိုင်ဗီဝင်းမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အင်္ဂါနေ့နေ့လယ်ပိုင်းမှာချင်းပြည်နယ်ပလောင်ဝါမြို့နယ်တွင်ရခိုင်တပ်မတော်ခြေပြုတ်နေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေရဟတ်ရင်နဲ့တိုက်ခိုက်နေတယ်လို့ဒလက်မေဒေတာခန့်ရွာသားတို့ကပြောပါတယ
်။ဒီစမိုင်း30မိနစ်ကဒီဆွေရစစ်လျင်မရှိတာဒလက်မေအရှိကတင်းနဲ့ဝါကူဝါရွာအကြောင်းမပေါ်ဘူးလို့ကြေးပြီးတော့ရှာခဲ့တယ်။တပ်မတော်ကအိုမန်ဒီရခိုင်တပ်မတော်အေအေရှိတယ်ဆိုတဲ့အထင်နဲ့ပုံတုံကြေးခဲ့တယ်။ရွာအနားမှာကိုရွာသားတွေကအခုထိနေပြီးတော့အခုဒီလိုတော့ကလောကစံတာဆက်လက်လေးတွေနဲ့ဆင်ဖို့တဲ့အစီအစဉ်လုပ်နေကြတယ်လို့ပြောတယ
်။ပလောဝါမြို့နယ်လူမှုကူညီရေးဖွဲ့တာဝန်ခံကိုကျော်အောင်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာဟာပလောဝါမြို့နယ်အလှမ်းဝေးနေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့ရဟတ်ရင်နဲ့အဲ့ဒီဘက်ကိုဥတီသွားနေတဲ့အကြောင်းပြောဆိုပါတယ
်။လေကြတော့ဒီသူတို့ကတော့မြေတော့မြေပါလေဒီပလောဝါမြို့ကနေပြန်တက်လာတော့နှစင်းတော့မြေလိုက်တယ်။ထပ်ပန်းကဒီလူထုတွေအများအပြားကတော့အတန်တွေကကြားနေရတယ်အဲ့လိုပဲပြောတယ်လက်နက်ကြီးအတန်တွေကတော့တော်တော်လေးကြားနေရတယ်လို့တော့အဆက်တွေရတယ်ဒါမှမဟုတ်လူဖြစ်တယ်ဆိုတာတော့ကျွန်တော်တို့လည်းဘာမှတော့မသိဘူးကြားရင
်ဇန်နဝါရီလ19ရက်နေ့ကလည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့စိုက်ပွဲဖြစ်စဉ်တွင်ပလက်ဝါမြို့နယ်ဒလက်မီနဲ့အတောင်ဝရွာကြားမှာလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ကြေးရွာသားတို့ရွာကနေတင်းရှောင်နေရတယ်လို့အဲ့ဒီဒလက်မေဒေတာခန်သူကပဲဆက်ပြောပါရယ
်ဒီကိုရနေသူတို့နှင်းပြက်လိုက်တယ်ဒလက်မေကျွေးရရင်နဲ့တော့ဝတ်ကူဝါဒါနာမှာအင်းနာမှာလက်နေကြီးမရှိကြရဲဒါမဲ့လူတွေတော့ထိခိုက်မှုရှိလိုက်ပါဘူးပြီးတော့ဟိုအတုံအပေါ်နာလေးနာမှာရှိတဲ့အတုံဝါရွာမှာလည်းဒါလက်နေကြီးကကြရဲဒါပေမဲ့သူကမပေါ့ဘူးမကွေးဘူးအေးအေးအတိုင်းကိုရှိတယ်အင်းမှာတော့တော့ထိနေပြီးတော့အခုဒီကြောင်းလာတာတော့ကျွန်တော်စရင်အများဆိုရင်လူပေါင်းလားတရားနဲ့ဆက်လို့ရှိနေပေါ့ဘလောဝါမျိုးအောက်ပိုင်းပေါ့ဒီရခိုင်ပြည်နယ်မင်းဝါတို့တင်မာတို့ဘလောဝါမျိုးနဲ့ဥမာနမာရာတို့ရှင်မျိုးရှိတဲ့နေဆက်ရွာတွေမှာပဲအဲ့လိုမျိုးခိုကဲပြီးတော့နေကြတယ်ပေါ့
ဇန်နဝါရီလ20ရက်နေ့ကရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်ဥယင်သာရွာနီးနဲ့23ရက်နေ့တုန်းကကြောက်တော်မြို့နယ်တောင်မင်္ဂလာကျေးရွာငပြောချောင်းရွာဘက်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အခုလက်ရှိတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမတွေ့ရသေးသလိုအေအေပြန်ကြားရေးတာဝန်ခံနဲ့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့သွဲဘွဲ့တွင်းမှုကို VOA ကအချင်းချင်းဖုံးနဲ့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး2018ခုနှစ်နိုဝင်ဘာလကုန်ပိုင်းကနေ2019ဇန်နဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲဖြစ်ပွားနေတယ်လို့ဇန်နဝါရီလ4ရက်နေ့ကမြန်မာစစ်ရဲရဲကင်းစခန်း၄ခုကိုအေအေဘက်ကတိုက်ခိုက်ပြီးနောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမှန်ပြင်းထန်လာနေခဲ့ပါတယ်ဒီလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိတောင်မောင်သောကြောက်တော်နဲ့ဘုံလူကျုံမြို့နယ်ဘက်မှာဒေသခံရွာသား600လိပါဟာစစ်ပေးတိမ်းရှောင်နေကြရတယ်လို့စားတောက်နေထိုင်ရေးမှလည်းအခက်ခဲနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ